မင်္ဂလာပါခင်ဗျာစနေညပိုင်းတည်းလီလိုက်စီစဉ်ကနေပြီးတော့ကျူးဇူးပါတယ်အခုဆိုလို့ရှိရင်ကျွန်တော်2012ခုနှစ်ကုန်ကန်နီးလို့2013ခုနှစ်ထဲဝင်လို့အခြေအနေကိုရောက်နေပါပြီဒါကြောင့်မလို့ပြီးခဲ့တဲ့2012ခုနှစ်အတွင်းမှာဒီမြန်မာနိုင်ငံနဲ့ပတ်သက်လို့မြန်မာနိုင်ငံရေးနဲ့ပတ်သက်လို့ထူးခြားချက်တွေကိုကျွန်တော်ဆွေးနွေးมาဖြစ်ပါတယ်အဓိကတော့ဒီကနေ့ဆွေးနွေးပွဲဟာနိုင်ငံရေးအခြေအနေနိုင်ငံရေးဖြစ်ပေါ်တိုးတက်မှုကိုပို့ပြီးတော့အဓိကထောက်စားပေးဆွေးနွေးมาဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ဆိုပြီးတော့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဥအောင်သူငင်းဖြစ်ပါတယ်သူကတော့ဘ ഹു ဖွံ့ဖြိုးရေးအဖွဲ့ကကြီးတန်းသုတေသီတူဖြစ်ပါတယ်နောက်တူကတော့ဒီ The Voice Channel ကနေပြီးတော့ဒီအိဒါကျုပ်ဖြစ်တဲ့ကုကျော်မင်းဆွေဖြစ်ပါတယ်ခင်ဗျာသူတို့နှစ်ဦးလုံးလေလိုင်းပေါ်ရောက်နေပါပြီကျွန်တော်ကောင်သူငင်းကိုရင်ဆပြီးတော့အလှည့်ပေးခြင်းပါတယ်ကောင်သူငင်းကြားရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါခင်ဗျာ
ကောင်သူငင်းရေးပြီးခဲ့တဲ့2012ခုနှစ်အတွင်းမြမနိုင်ငံရေးပေါ်မြမနိုင်ငံရေးနဲ့ပတ်သက်ပြီးတော့အထူးခြားဆုံးဖြစ်ရဆိုရင်ကောင်သူငင်းဘာကိုရွေးပြီးတော့စဉ်းစားထားလဲခင်ဗျာ
ဟုတ်ကဲ့အထူးခြားဆုံးဖြစ်ရဆိုရင်တော့ကျွန်တော်ထင်တယ်အမေရိကန်သမ္မတအိုဘားမားမြန်မာပြည်ကိုပထမဆုံးအကြိမ်ရောက်လာခဲ့တာဒါကတော့ကျွန်တော်ထင်တယ်အထူးခြားဆုံးဖြစ်ပျက်လို့ကျွန်တော်ပြောရမယ်ထင်ပါတယ
်ဟုတ်ကဲ့အဲ့ဒါဘယ်လောက်ထိအကောင်သူကြီးစိတ်ထဲမှာဗမာသမိုင်းနဲ့ချီပြီးတော့ထူးခြားတယ်လို့ယူဆပါလဲခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့မြန်မာနိုင်ငံလွတ်လပ်ရေးရပြီတဲ့သမိုင်းတစ်လျှောက်ပေါ့နော်ပြန်ကြည့်မှဆိုရင်အမေရိကန်သမ္မတတယောက်ကကျွန်တော်တို့တိုင်းပြည်ကိုလာလေဦးတာမရှိပါဘူးအရင်တော့ကတော့ဒီဒုသမ္မတဒီလင်ဒန်ဂျွန်ဟိုဥစားပေါ့again ဒုတိယသမ္မတကတော့လာလေဦးတာရှိပါတယ်ဆိုတော့ဒီသမ္မတအနေနဲ့လာလေဘူးဆိုလို့ရှိရင်တော့အခုချိန်ကပထမဆုံးအချိန်ဆိုတော့ဒါထူးခြားတယ်လို့လည်းပြောလို့ရပါတယ်နောက်တစ်ခုကတော့ဒါစံတမန်ရေးအောင်မြင်မှုအနေနဲ့လည်းဟိုဖော်ပြရရောက်ပါတယ်ခင်ဗျာ
ဟုတ်ကဲ့တခြား2012တွင်မြန်မာနိုင်ငံကြီးမှာရေးပါတဲ့အခြေအနေတွေတွေ့ရင်ရောတခြားဘာအကြောင်းတွေများတွေ့မိသလဲခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဗောနော်ဒီနိုင်ငံရေးအပိုင်းမှာပြောမယ်ဆိုရင်တော့ဒီတိုင်းရင်းသားတွေနဲ့ပြည်ခတ်ရစေးကြီးကိစ္စတွေဆိုတာတွေကတော့တော်တော်လေးအောင်မြင်တဲ့အနေသာရှိပါတယ်ဆိုတော့ဒါပေမဲ့အခုနှစ်ကုန်ကနေမှမှဒီကချင်နဲ့တိုက်ပွဲတွေပြန်ဖြစ်လာတဲ့အနေသားပေါ့ဆိုတော့နောက်တစ်ခုကတော့စီးပွားရေးအပိုင်းမှာပြောရင်တော့ကျွန်တော်စိတ်တော့အားမရပါဘူးခင်ဗျာဆိုတော့စီးပွားရေးအခြေအနေကတော့ဒီတိုးတက်ဖို့အလားအလာရှိပေမဲ့လည်းဒီ2012မှာထူးထူးခြားခြားမတွေ့ရပါဘူးနောက်တစ်ခုကတော့တန်တမာဆက်ဆံရေးအပိုင်းမှာတော့အောင်မြင်တယ်လို့ပြောလို့ရပါတယ်ညီမပြည်အခုချိန်မှာဒီနိုင်ငံတကာခေါင်းဆောင်တော်တော်များများကလည်းလာတယ်နောက်တစ်ခါနိုင်ငံတော်တော်များများကလည်းဒီခေါင်းဆောင်တွေကလာဖို့စိတ်အားထက်သန်နေတဲ့အနေသားတွေရှိပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့ April 1ရက်နေ့ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့ရောဘယ်လိုယူဆရလဲခင်ဗျာ
ဟုတ်ကဲ့ဟိုဂျားဖြတ်ရွေးကောက်ပွဲကတော့ဟိုကျွန်တော်ဒီဂျားဖြတ်ရွေးကောက်ပွဲမတိုင်ခင်မှာလည်းမြန်မာပြည်ရောက်ပါတယ်ရောက်တဲ့အခါမှာအခုလိုအနေအထားတီ NLD ဒီမျိုးကဒီမိုကရေစီဖွဲ့ချုပ်ကအောင်မြင်လိမ့်မယ်ဆိုတာမျိုးကျွန်တော်ကိုယ်တိုင်လည်းမမှန်းနိုင်မိပါဘူးခင်ဗျာဟိုပြောရမယ်ဆိုရင်ကျွန်တော်တွက်ကိမှားသွားတယ်ပေါ့နော်ဆိုတော့ NLD ကဒီရွေးကောက်ပွဲမှာထူးထူးခြားခြားအောင်မြင်တာကလည်းဟိုဒါတကယ်ဟိုထူးခြားတဲ့အဖြစ်အပျက်တစ်ခုဖြစ်ပါတယ်တစ်ဖက်ကလည်းဒီအစိုးရအနေနဲ့ကတော့ဒီရွေးကောက်ပွဲတွေကိုတက်နိုင်သမျှဟိုသမာသမာကြကြလုပ်ပေးတဲ့အနေအထားလည်းတွေ့ရပါတယ
်ဟုတ်ကဲ့နောက်ပိုင်းမှာသေးစိတ်ဆွေးနွေးစရာရှိပါလေကောင်းသူလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်ဦးကျော်မင်းဆွေသူကတော့ The Voice Channel ရဲ့အေဒါကျုပ်ဖြစ်ပါတယ်ကိုကျော်မင်းဆွေကြားရမယ်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့
ကိုကျော်မင်းဆွေပြီးခဲ့တဲ့2012ခုနှစ်အတွင်းမြန်မာနိုင်ငံရေးမှာအထူးခြားဆုံးဖြစ်ရကိုကျော်မင်းဆွေရွေးမယ်ဆိုရင်ဘာကိုစဉ်းစားမိလဲခင်ဗျာ
အဲ့ဒါကတော့အထူးခြားဆုံးကကိုအောင်သူငင်းပြောတဲ့ခါနဲ့တပတ်တူတူတော့ကျွန်တော်နှစ်ခုပြောချင်တာ
ဟုတ်ကဲ့ပြောပါခင်ဗျာ
နှစ်ခုကတစ်ခုကတော့ဟိုဒီ NLD ရုပ်ပေါ်ဘတ်ဒွန်ဆန်စီနဲ့ NLD တာဂက်ရုပ်ပေါ်ဘယ်ဝင်လာရေနောက်တစ်ခုကတော့ကျွန်တော်ဥပမာနာရကိစ္စအဲ့နှစ်ခုအဲ့တော့တောင်ဆန်းစီဒီကိုယ်တိုင်နဲ့ NLD ပါတီရခဲ့ယူတော့ပွဲဝင်ခြင်းကဗမာနိုင်ငံရေးအပြောင်းလဲပြီးနောက်အစ်စ်ချိုးစားလို့ပြောလို့ရပါရှင်အဲ့တော့အဲ့အစ်စ်ချိုးဒီဒီတောင်ဆန်းစီနဲ့ NLD ရုပ်တော့ပွဲဝင်လာတဲ့အတွက်လေပူပါမရောက်လာတဲ့ဟောပါခင်ဗျာဒီနှစ်ခုကချိန်နေတာပေါ့အဲ့ဒါကြောင့်အဲ့နှစ်ခုလို့
သမရာဥပမာခီးစင်နဲ့ပတ်သက်လို့ရောကုကျော်မင်းဆွေရဲ့ယူဆကဘယ်လောက်ထိ significant ဘယ်လောက်ထိထင်ရှားမှုမြန်မာနိုင်ငံရေးမြန်မာသမိုင်းမှာဘယ်လောက်ထိအရေးပါလာမယ်လို့ယူဆလဲ
အဲဒါတော့ဟိုအားလုံးကြည့်ကြတဲ့အတိုင်းပါပဲဗျာဟိုသမရာတယောက်ကိုယ်တိုင်ကိုကြလာတယ်ဆိုတာဗမာပြည်မှာပထမဆုံးချိန်ပေါ့နော်ဒါထူးခြားတဲ့အင်တန်ကိုထူးခြားပါလေဆန်နဲ့ထင်ရှားပါလေဒါဘာဖြစ်လို့လဲဆိုတော့ဒါဗမာပြည်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့မူဝါဒပေါ့နော်အမေရိကန်ပြည်ထောင်စုရဲ့မူဝါဒကတတိထားဆောင်ကြည့်မယ်လက်ရောဆက်ဆံမယ်ပေါ့ဒါဒီဘောတဘာဝနဲ့ဆက်ဆံတာအခုကဒါတနည်းအဖြစ်ပြောမယ်ဆိုရင်တော့ဒီဘက်ပိုင်းမှာအမေရိကန်ပြောအခုကနောက်ပိုင်းသမရ coach administration ပုံစံရတဲ့ policy hard power policy နဲ့မတူတဲ့ soft power ပေါ့နော်ဆိုတော့ဒီ soft power တုံးတဲ့ဟာဗမာပြည်ကသူ့ရဲ့ဟိုအဓိကဒီအောင်မြင်မှုတစ်ခုဆိုပြီးတော့ဒါအောင်မြင်မှုအတူတူလာပြီးတော့ အတိမတ်ရှိတဲ့ဒီနေ့ဟိုဘာမှနာလာတော့ဒီဒေတာရင်းမှာငူတွေကဒီဆိုင်ဒီနေ့ဒီမှာဒီအားဖြစ်ရဖြစ်နေအောင်အမေရိကန်ပြောင်းလို့နဲ့ဒီမှာဒီအားမတင်မတင်နဲ့အမိသားမျိုးထိရောက်ခဲ့တဲ့နေရာနေပြီးတော့အခုလိုဟိုကာလာတို့အတွင်းမှာဒီသူရရဲ့အရတာသူရရဲ့ပြင်ပြောင်းလဲမှုနဲ့လာနိုင်ငံကြီးရပြင်ပြောင်းလဲမှုဒီလောက်ကာလာတို့အတွင်းမှာအောင်မြင်မှုရတာတဲ့အတွက်လာပြီးတော့ဟိုသမဏကိုယ်တိုင်တာပြီးဒီမှာကြည့်ရအောင်။အဲ့တော့သူ့ရဲ့ policy အောင်မြင်မှုကိုလည်းလာပြီးအောင်ဝဲခံဒီတဘောပါ
ခင်ဗျ။ဟုတ်ကဲ့ခင်ဗျ။ကိုကျော်မင်းစီလီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျ။နောက်ပိုင်းမှာသေးစိတ်ဆွေးနွေးစရာရှိပါလေ။ခုလက်တော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ဆိုပြီးတော့ဒီတိုင်ကကျွန်တော်မိသားရှိပါလေ။ဒေါက်တာရံမျိုးသိန်းပါ။ဒေါက်တာရံမျိုးသိန်းကတော့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီသတင်းကြော်နယ်မှာဝေဖန်ရေးသားနေတဲ့သူပါ။သူ့ရဲ့ဟိုတဘောရမြင်ကိုကြည့်အောင်ပါခင်ဗျ။
2012ခုနှစ်ကျွန်တော်တို့ဧပြီလ1ရက်နေ့မှာလုပ်တဲ့ဂျာပြရွေးကောက်ပွဲပေါ့အဲ့ဒီဂျာပြရွေးကောက်ပွဲနောက်ပိုင်းမှာကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲဟာတော်တော်ကြီးဒီမိုကရက်တစ်ဘက်ကိုဦးတည်သွားတယ်ပေါ့လေအဲ့ဒီဂျာပြရွေးကောက်ပွဲမှာလည်းပဲကျွန်တော်တို့ NLD ပါတီကနေပြီးတော့ landslide အနိုင်ရခဲ့တယ်ပေါ့လေဒီဂျာပြရွေးကောက်ပွဲဟာလွတ်လပ်တယ်တရားမျှတတယ်ဆိုတာကိုတွေ့ရတယ်ဗျအဲ့ဒီဂျာပြရွေးကောက်ပွဲလိုပဲလုံးနှစ်တည်မှာလုံးမဲ့ကြတဲ့ရွေးကောက်ပွဲတွေနောက်2015မှာလုပ်မဲ့ကြတဲ့ရွေးကောက်ပွဲတွေရာလည်းပဲဒီတက်ပို့ပြီးတော့လွတ်လပ်မယ်တရားမျှတမယ်လို့ခဲကျွန်တော်ယူဆတယ်ဗျနောက်တစ်ခုကတဆက်တဲ့အဲ့ဒီမှာတကယ်တမ်းအားလုံးအနိုင်ရတာကကျွန်တော်တို့ဒီကတော့ဒေါ်ဖက်စုကြည်ကြောင့်အနိုင်ရတယ်လို့ကျွန်တော်မြင်တယ်ဗျနောက်တစ်ခုကျွန်တော်ထပ်ပြီးတော့ကျွန်တော် highlight လုပ်ပြီးပြောချင်တာလေးကတော့ဗျအမေရိကန်နဲ့မြန်မာဆက်ဆံရေးပါဗျဒီအမေရိကန်သမ္မတရဲ့နိုဝင်ဘာ19ရက်နော်ကီးစင်နောက်ပိုင်းမှာကျွန်တော်တို့နိုင်ငံနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးမာဒီဝါဆက်ဆံရေးအဆင့်ကိုရောက်ခဲ့တယ်လို့ကျွန်တော်မြင်တယ်ဗျ။ဒါပေမဲ့ကျွန်တော်တစ်ချက်ပြောချင်တာကတော့ကျွန်တော်တို့ဒီပြည်ရင်းမီဒီယာတွေရဲ့အပိုင်းမှာအမေရိကန်အစိုးရရဲ့ဝင်ရောက်ဆောင်ရွက်မှုတွေအပိုင်းမှာတော့နည်းနည်းတချို့နေရာတွေမှာနည်းနည်းဟိုချင်းချင်းချင်းချင်းလုတ်တယ်လို့ထင်ပါတယ်ဗျ။ဘာလို့လဲဆိုတော့အခုကြားနေရတဲ့သတင်းတွေကကျွန်တော်တို့မြန်မာနိုင်ငံရဲ့ media development မှာကျွန်တော်အမေရိကန် state department ကပါပါဝင်ပြီးတော့ဆောင်ရွက်နေတဲ့အပိုင်းတွေကိုတွေ့ရတဲ့အခါကျတော့တကယ်တမ်းကမီဒီယာကိုလွတ်လွတ်လပ်လပ်နဲ့ဖွံ့ဖြိုးတိုးတက်ဖို့ဆိုတဲ့ရည်ရွယ်ချက်တဲ့တစ်ဖက်ကအမေရိကန်ရဲ့ဩဇာကံမီဒီယာတွေတိစောက်တာမျိုးဖြစ်သွားခဲ့ရင်နောက်ပိုင်းမှာကျွန်တော်တို့မြန်မာနိုင်ငံထဲမှာ anti american sentiment တွေ anti us sentiment တွေပေါ်လာနိုင်ပါတယ်နောက်တစ်ခုကတော့ကျွန်တော်ပြောချင်တာကလည်းပါဗျာတရုတ်နဲ့ဆက်ဆံရေးပါဗျာအဲကျွန်တော်2013မှာကျွန်တော်အမြင်တရုတ်နိုင်ငံနဲ့ဆက်ဆံရေးကတော်တော်လေးအရေးကြီးတယ်လို့မြင်ပါတယ်ဗျာအခုတက်တလို့ကျွန်တော်တို့ဒီမှာဖြစ်နေတဲ့ဒီ lebron တောင်ချင်းနေစီမံကိန်းလက်တလို့ဖြစ်နေတဲ့ကိစ္စလေကျွန်တော်တို့ဒါတရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့တိုက်ရိုက်ဆက်ဆံနေတဲ့အခါကျတော့အဲကျွန်တော်မြန်မာ2013မှာတရုတ်နိုင်ငံမှာလေကျွန်တော်တို့ခေါင်းဆောင်ပိုင်းအကြောင်းလေးတွေဖြစ်မယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ကျွန်တော်အမြင်ကတော့တရုတ်နိုင်ငံကလည်းပဲမြန်မာနိုင်ငံတည်းမှာအမေရိကန်နဲ့ဂျပန်တို့နဲ့ရှင်းပြိုင်နိုင်မှုတွေမြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒတွေကျွန်တော်ဒီပြာတွေကိုချဖို့လိုတယ်လို့ကျွန်တော်အနေနဲ့မြင်တယ်ဗျ
2012ခုနှစ်အခုနာပြောလို့နိုင်ငံရေးဖြစ်စဉ်တွေနဲ့ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရေးတစ်ခုလုံးကိုခြုံမြင်အားရကျေနပ်စရာလို့ကောင်းတယ်လို့ရှုမြင်လို့ရလားတစုံတရာလိုအပ်တယ်လို့မြင်လား
ကျွန်တော်မြင်တာကတော့မြန်မာနိုင်ငံရေးအပြောင်းအလဲဟာကျွန်တော်တို့အောက်ခြေပြည်သူလူထုစီကိုတော့မရောက်သေးဘူးလို့တော့ကျွန်တော်ပြောလို့ရပါတယ်ဗျတကယ်တမ်းအဲ့ဒီအပြောင်းအလဲအသီးပွင့်ကိုကျွန်တော်တို့အောက်ခြေပြည်သူလူထုကတော့ဒီနေ့အထိပေါ့ခံစားနိုင်ရေးမရှိသေးဘူးလို့အဲ့လိုတော့မြင်ပါတယ်ဗျ
ဟယ်လိုဟုတ်ကဲ့ဒါကတော့ဒေါက်တာရံမျိုးသိန်းပြောသွားတာဖြစ်ပါတယ်ခင်ဗျာခုနဆွနေသွားတဲ့ဒီပင်နယ်ဆွနေသူတွေရဲ့အမြင်နဲ့တော်တော်လေးထပ်တူဖြစ်ပါတယ်သူတို့ရွေးချယ်တာကတော့သမ္မတဥပမာမြန်မာနိုင်ငံကိုလာတဲ့ကိစ္စရဲ့ဂျာဖြတ်ရွေးကောက်ပွဲကိစ္စရဲ့တစ်ချက်ကသူနောက်ဆုံးပြောသွားတဲ့နေရာမှာပြုပြင်ပြောင်းလဲရေးပြီးခဲ့တဲ့နှစ်တုန်းမှာပြုပြင်ပြောင်းလဲရေးတွေလှုပ်လာတဲ့အချိန်မှာအောက်ခြေထိမရောက်ဘူးသေးဘူးဆိုတဲ့အမြင်ရှိပါတယ်ခင်ဗျာဒီပေါ်မှာကိုကျော်မင်းစီအရင်ဆွနေပေးလို့ရမလားကိုကျော်မင်းစီအမြင်ဘယ်လိုရှိပါလဲအဲ
ဒါကတော့ဒီနှစ်ပြီးခဲ့တဲ့တစ်နှစ်လုံးကြီးပါတော့အဲ့ဒီအမှန်ပါလေကမကူနှစ်ကုံပိုင်းမှာအခုမကြသေးခင်ကဒီရက်ကြီးပေါ့ရက်ွက်ကြီးရောအုတ်ချွေမျိုးရွေးချယ်ပွဲတွေပေါ့ဒီရွေးချယ်ပွဲတွေကဟိုဒီအပြောင်းလဲဒီမိုကရေစီအပြောင်းလဲဒီမိုကရတိုက်ဇေးရှင်းအပြောင်းလဲကိုဒီရက်ကြီးဆိုတာကတော့ကျွန်တော်အောက်ခြေအနေလို့တလားဟိုဒီလိုနဲ့တိုက်ရိုက်ချစ်တွေ့နေရတဲ့အုတ်ချွေရည်ရည်ရအဲ့ဒီရန်နေရာကြီးရောက်လာတာဒီကောက်ကင်းတောက်တဲ့စနစ်ကိုစပြီးကျန်တုံးလာတာဘာပဲပြောပြည်သူလူရဲ့အင်တကားဝအထိဒီမိုကရေစီရောက်လာတဲ့အပေါ်ပေါ့နော်ဒါဘာပဲပြောပြောဒီပြည်သူလူကကိုယ်ကိုတိုက်ရိုက်ကြည့်တွေ့အုပ်ချုပ်နေအုပ်ချုပ်ရေးမှုတွေကိုကိုယ့်ရဲ့သဘောဆန္ဒနဲ့မဲ့ပြည်သူရွေးချယ်ရတယ်ဆိုတာအောက်ခြေထိစပြီးတော့ဆီဆင်းလာတဲ့သဘောပါဒါကိုကျွန်တော်တို့အတုံးချနိုင်ခြင်းမဆက်မချနိုင်ခြင်းဟာပြည်သူလူရဲ့ဒီဘယ်လောက်စားတဲ့တရောရှိတယ်လဲဒီအကြောင်းလေးကိုဘယ်လောက်ထိလာလာအပြည့်စုံမြင်တယ်ကိုယ်တိုင်ဘလောက် တကယ်လက်တွေ့လောက်ရတဲ့ခါကျနိုင်ငံသားတယောက်အနေနဲ့ကိုယ်တိုင်ဘယ်လောက်ပါဝင်ကူညီနိုင်မလဲဆိုတဲ့ဟာလည်းပြသပါရမယ်ပြသတာဖြစ်ပါတယ်နောက်တစ်ခုကတော့ရက်ကြီးရွေးကောက်ပွဲတွေမှာ complaint လေးတွေပေါ့သူမတမာမှုလေးတွေရှိတယ်တိုင်ကြားမှုလေးတွေရှိတယ်ဒါတွေကတော့ကျွန်တော်တို့ဒီပြောင်းနေနိုင်ငံဒီမှာဒီကနဦးစမှာတော့ဒါမျိုးလေးရောရှိပါတယ
်ဟုတ်ကဲ့ကျွန်တော်ပြီးခဲ့တဲ့နှစ်အတွင်းမှာထူးခြားသိထားမိတာဆနာပြမှုတွေပေါ့နော်လူတွေဆနာပြမှုတွေတော်များများတွေ့လာရတယ်ဒီဆနာပြမှုတွေမှာတော်များများလည်းခွင့်ပြုပါတယ်ခုနလက်ဘရောင်းကိစ္စကလွဲလို့ပေါ့နော်ခွင့်ပြုပြီးတော့အေဂျင့်နဲ့ပြီးသွားတာများပါတယ်ဒီဆနာပြမှုအခြေအနေပတ်သက်လို့ကိုကျော်မင်းစွေဘယ်လိုသုံးသပ်မိလဲဒါကပြုရင်ပြောင်းလဲရတဲ့ဘလူးများပတ်သက်နိုင်လဲအားဖြစ်စေလားသွားပြီးတော့ထိခိုက်နိုင်လား
အင်မတန်ကြီးမားတဲ့တည်ရောက်မှုရှိပါတယ်ပြုရင်ပြောင်းလဲရတဲ့လေဆနာပြရတဲ့ဆိုတာဒီမိုကရေစီနိုင်ငံတွေမှာဒီမိုကရေစီရဲ့သဘောတဘာဝကြီးကမရှိမဖြစ်အရေးကြီးတဲ့ဇယိုက်လက္ခဏာအကြည့်တို့လိုအနေနဲ့ကိုဟလာစိတ်ထဲမှာရှိတဲ့ခံစားချက်ကိုဒီနေ့ဟုတ်ဆုံးမှုပဲဖြစ်ဖြစ်ဟလာလူလာအတက်ကြီးချပဲဖြစ်မလူလာအတက်ဖြစ်ကိုဒီနေ့မှာရှိတဲ့ဆန္ဒကိုထုတ်ဖော်ခြင်းဟာဒါအင်တန်ဒီမိုကရေစီဆာမှာလေနောက်တစ်ခုကဗမာပြည်တို့ဟာနှစ်ပေါင်း50လောက်ကိုဒီလိုဆန္ဒဖော်ထုတ်ခွင့်မရဘဲနဲ့အောင်အီးမျိုးတိတ်လာခဲ့ရတာရခဲ့ပြီရခဲ့တဲ့ခါကျတော့အခွင့်အလမ်းရလာတဲ့အချိန်မှာဒီလိုဖော်ထုတ်ခြင်းဟာဘာပဲပြောသူတို့ရဲ့ခံစားချက်ဒီယာယီဖွင့်ထုတ်ပေးတာပါဒါတို့ဆန္ဒပြတာတွေကိုအဲ့ဒါအဆိုးမြင်ပြီးတော့ဆန္ဒပြတဲ့သူတွေအာရယာလောက်ကြတယ်ဆန္ဒပြတဲ့သူအဆိုးမြင်နေရှုတော့နေပြောလာတာတွေအဲ့ကျွန်တော်လုံးဝလက်မခံပါဘူးဒီကိစ္စကျွန်တော်မြင်နေဆန္ဒပြတာဒီလိုဆန္ဒပြတာကိုဒီမိုကရေစီမီဒီယာဆန္ဒပြတာကိုရမစက်ပဲဆန္ဒပြတာဒီမိုကရေစီရဲ့အလှတရားဒီမိုကရေစီရဲ့အခြေခံဇယိုက်လက္ခဏာဆိုတာဒီမိုကရေစီကိုလိုလားတဲ့သူတိုင်းဒါဒီတိုင်းနားလည်လက်ခံဖို့လိုပါလေအဲ့ဒါကိုဒီမိုကရေစီမီဒီယာပဲကျွန်တော်တို့ကချင့်တက်ဖြည့်ရှင်းနေဒီနေ့ဒါကျွန်တော်တို့အကြည့်ဝင်ချက်ချမ်းဒါတို့အဖြစ်တင်ခြင်းဟာဒါဒီမိုကရေစီနဲ့မရှိပြောပါဘူးဒီကိစ္စကဒါအရင်စနစ်ဟောင်းရဲ့ဇယိုက်လက္ခဏာအရင်စနစ်ဟောင်းရဲ့ဝါဒဖြန့်မှုမှိုင်းတိုက်မှုတွေဒါဒီဘက်ပိုင်းပါလို့ထားပါတယ်ဒါဟာဆန္ဒပြခြင်းကကျွန်တော်ကတော့ဒါဇယိုက်ကောင်းတဲ့လက္ခဏာအစလို့ဖြစ်ပါတယ်အဲ့တော့
ကျွန်တော်တစ်ဆက်တည်းကိုအောင်သူငင်းမေးချင်ပါတယ်ခင်ဗျာကျွန်တော်လွှတ်တော်ကဏ္ဍပါဘာလို့ပြီးခဲ့တဲ့နှစ်မှာဧပြီလတရနေ့ဂျာဗျာရွေးကောက်ပွဲမှာ NLD ကအပြတ်တက်နိုင်ရပြီးတဲ့နောက်ပိုင်းမှာလွှတ်တော်ထဲမှာလည်းဒီအတိုက်ခံတွေတော်များပါလာတဲ့ဆွေးနွေးဝင်ရတယ်လွှတ်တော်လှုပ်ရှားမှုပေါ့2012အတွင်းလွှတ်တော်တွင်လှုပ်ရှားမှုကဘယ်လောက်ထိအားရစရာကောင်းလာတယ်ဘယ်လောက်ဘယ်လိုအခြေအနေရှိလဲကိုအောင်သူငင်းဘယ်လိုသုံးသပ်မိပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်စားကျွန်တော်တို့ဒီစကားပြောရတဲ့လွှတ်တော်အမတ်တွေလည်းရှိပါတယ်အထက်လွှတ်တော်ရောဒီကျွန်တော်တို့အောက်လွှတ်တော်ရောပေါ့နော်ဆိုတော့သူတို့အနေနဲ့ကတော့ဒီသူတို့ရဲ့အခုလုံနိုင်ကြိုင်နိုင်တဲ့အနေအထားပေါ်မှာတော့ဟိုတော်တော်လေးယုံကြည်မှုရှိကြတာတွေ့ရပါတယ်။ဆိုတော့ကျွန်တော်မြင်လာတော့ဒီ NLD မဝင်လာခြင်းအခြေအနေပါတဲ့ကအထူးသဖြင့်လွတ်တော်မှာပေါ့နော်။အထူးသဖြင့်တော့ဒီကျွန်တော်တို့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးရွှေမောင်ဦးဆောင်ပြီးတော့ပို့ပြီးတော့လွတ်တော်လည်းမှာပို့ဒါကွန်လရှင်တွေမြင်းခုံနာမျိုးဖြစ်လာအောင်ပို့ပြီးတော့အသက်ဝင်လာအောင်လုပ်တဲ့အနေအထားတွေတွေ့ရပါတယ်။ဆိုတော့အဲ့တော့ကျွန်တော်မြင်လာကတော့လွတ်တော်ကတော့ဒီအတိုင်းဟိုပါကွန်လဟိုပြော်လေးကိုတော့အားရစရာအနေထားတော့တဖြည်းဖြည်းကြောင်းလာတဲ့အနေထားရှိပါတယ
်ဟုတ်ကဲ့ဒီကြားထဲမှာသူတို့ဆွဲတဲ့ဟိုလှုပ်ရှားမှုပေါ့တိုက်ခတ်တဲ့တစ်ဖက်ကဒီအာဏာရကြံ့ခိုင်ရေးပါတီသူတို့ဆက်ဆက်မှုတွေနောက်တစ်ဖက်ကတက်ကနေပြီးတော့ပါရက်ကူစလေတွေဒီအခြေအနေဆက်ဆက်ရေးပိုင်းနေနဲ့ပတ်သက်လို့လွှတ်တော်ထဲမှာကကောင်တူချင်းဘယ်လိုသုံးသပ်မိလဲခင်ဗျအ
ော်အထူးသဖြင့်တော့ဒီတက်နဲ့ဟိုတက်ကကူစလေတွေကတော့အပြောင်းလဲတော့ရှိတာပေါ့နော်ဒါပေမဲ့လည်းအခုကြားသလောက်ကတော့ဒီတက်ကကူစလေတွေနဲ့ဂျန်နဲ့ကိုယ်စားလှယ်နဲ့ဆက်ဆံရေးအဆင်ပြေတယ်။တချို့ကိစ္စမျိုးမှာဆိုလို့ရှိရင်ဒီတက်ကကိုယ်စားလှယ်တွေကပါဝင်ပြီးတော့ဟိုဆန္ဒမဲ့ပေးခဲ့ကြတာတွေရှိပါတယ်။အထူးသဖြင့်ဒီနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စတွေနောက်တစ်ခါအခုဒီမြေသိမ်းထားတဲ့ကိစ္စတွေပြန်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့တဲ့ကိစ္စမျိုးတွေမှာဆိုရင်ဒါတက်ကကိုယ်စားလှယ်တွေပါပါပြီးတော့မဲ့ပေးခဲ့ကြတယ်ဆိုတာမျိုးပြောလာကြရပါတယ်။ဆိုတော့ဒီအနေထားတွေကတော့ကျွန်တော်ထင်တယ်ကောင်းတယ်လို့ထင်ပါတယ်။ဒါပေမဲ့ဘာပဲဖြစ်ဖြစ်ပေါ့လေဟိုတစ်ချိန်ကျရင်တော့ဒီတက်ကလည်းအဖြစ်ပြင်းနဲ့သူ့ရဲ့ကိုယ်စားလှယ်တွေပြန်ဆုတ်သွားတာမျိုးဖြစ်ရင်တော့ပိုကောင်းတော့ပေါ့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လေလိုက်ပေါ်မှာဆွေးနွေးခြင်းနဲ့တော့ရှင်ရှုရောက်နေပါတယ်ဦးအောင်ကျော်ရန်ကုန်မြို့ကထင်ပါတယ်ဦးအောင်ကျော်ကြားရမယ်ထင်ပါတယ်ခင်ဗျာ
ဦးအ
ောင်ကျော်ဆွေးနွေးလို့ရပါတယ်တူတူလို့လေ
းဟုတ်ကဲ့နည်းနည်းလောက်တော့ပြပါနည်းနည်းလောက
်ဟုတ်ကဲ့ပါခင်ဗျ
ာကျွန်တော်တို့ဒီအခုဘယ်ပြဿနာပဲကြည့်ကြည့်ဘယ်လုပ်ငန်းမှာပဲကြည့်ကြည့်ကျွန်တော်အားပြန်ရတာတွေ့ရတယ် form ပုံစံပေါ့ပုံစံအောက်မှာ attribute content အဲ့ဒါကျွန်တော်တို့အားပြန်ရတာတွေ့ရအဲ့တော့ဘယ်လိုအပြိုင်တော်လဲဆိုတော့ကဒီမိုကရေစီလမ်းကြောင်းကိုတွောင်းနေတဲ့အင်အားစုနဲ့ဟဲ့ကျွန်တော်ကြီးပြောတယ်လို့ပဲဟဲ့ဒီနောက်ပြန်ဆွဲကြတဲ့အင်အားစုတနည်းအားဖြင့်ဟဲ့အရင်ကအခွင့်အလမ်းတွေအာဏာတွေကိုဆုပ်ကင်ထားကြတဲ့အင်အားစုဟဲ့အပြိုင်နေတာကိုကျွန်တော်တွေ့ရတယ်နောက်တစ်ခါအမျိုးသားပြည်နယ်တင်မြေရဲ့အခြေအနေကိုကြည့်ရင်လည်းအခြေအနေမကောင်းဘူးခြေအနေကိုအခုအင်အားသုံးပြီးတော့ဟဲ့ခြေမုန်းတဲ့ပြဿနာနော်အဲ့ဒါနိုင်ငံရေးအရာဒီကနေ့အထိမဖြစ်ရှင်းနိုင်သေးဘူးအပြစ်အခက်အမြန်ရဆဲမှုလိုပါတယ်နောက်တစ်ခုက တတိယကပဲပြည်ပြည်ပြည်သူရဲ့တာဝန်ကြီးတွေပဲပြည်တာဖြစ်ပါတယ်အဲ့တော့တိုင်းရင်းသားအားလုံးစီလုံးညီမျိုးနဲ့ပတ်သက်ပြီးတော့ကိုကျော်အောင်ဆောင်ရွက်သွားနမူနာဟာဟုတ်လားစာနမူနာပါပဲအဲ့တော့ကျွန်တော်တို့ကိုကျော်အောင်ဆန်းလမ်းစဉ်အတိုင်းသမရာကြီးနဲ့ဒေါ်အောင်ဆန်းစုကြည်ဆောင်ရွက်နေရန်ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခါစစ်ပြေဒုက္ခတွေဒီလည်းပဲစိတ်နဲ့ချီပြီးတော့ဒုက္ခရောက်နေဆဲတယ်အဲ့တော့ပြည်သူများအကျင့်အဆက်ဆက်အတွေ့အကြုံနဲ့ဘဝကပြီးတဲ့အသိအရာနောက်အကျဉ်းအဖြစ်ဆန္ဒပြတဲ့နေနဲ့ဆက်ဆက်တဲ့အပညာပါလေသောသောနေတဲ့တဲ့အဲ့နောက်ပြီးတော့ဒီကျွန်တော်တို့တဲ့ဒီလိုဒီမိုကရေစီလက်ချက်တွေကတော့ရပါတယ်သို့တော်လည်းပဲဒီမိုကရေစီလက်ချက်မရသေးတာကအာဏာပိုင်တွေကပါလေပြဿနာဖြစ်ပေါ်လာရင်လက်နဲ့နဲ့အင်အားသုံးပြီးတော့ချင်းချင်းလေးရှိမီဒီယာတက်လိုက်ခွင့်များပြီးတဲ့အတွက်ပြည်သူများကပွင့်လန်းလာတယ်နောက်ပြီးပုဂ္ဂလိကသတင်းစာတွေထုတ်ဝေခွင့်ကြည့်ရမယ်ဆိုတဲ့အတွက်အင်တန်လမ်းမြောက်ဝင်တာရှိပါတယ
်ဟုတ်ကဲ့ဦးအောင်ကျော်ကျေးဇူးများကြီးတင်ပါတယ်ခင်ဗျကျွန်တော်အခုဒီခုနဦးအောင်ကျော်ပြောသွားတဲ့ထဲမှာပဲဒီ media development ဒီသတင်းလွတ်လပ်ခွင့်နေနဲ့ပတ်သက်ပြီးတော့ပါလာတော့ကျွန်တော်ကိုကျော်မစ်ဆွေကိုမေးချင်ပါတယ်ခင်ဗျအဲ့တော့ပြီးခဲ့တဲ့နှစ်ထဲမှာပြောရမယ်ဆိုရင်သတင်း media အခြေအနေတိုးတက်လာမှုပေါ့ဒီပေါ်မှာကိုကျော်မစ်ဆွေဘယ်လိုများသုံးသပ်မိပါလဲခင်ဗျ
သတင်း media တွေကတော့တော်တော်ကြီးကိုကြောင်းလာပါတယ်ဆိုတော့ကျွန်တော်ကအောက်တိုင်းရေးတိုင်းနဲ့လက်ထက်ရေးမှာပြန်ကြားရေးကြောင်းနေလက်ထက်ရေးအခုပြန်ကြားရေးလက်ထက်မှာတဖြည်းဖြည်းကြောင်းလာတယ်ဒီတိုးတက်ကြောင်းနေမှုကြီးရေကျွန်တော်တောက်လျှောက်ကြည့်ကြည့်လာတဲ့အတွက် media ကဏ္ဍကတော့ကြောင်းနေတိုးတက်လာတယ်လို့မြင်ပါတယ်တစ်ခါကလည်းဒီ democratization လုပ်တဲ့အခါမှာကြောင်းနေလုပ်တဲ့အခါမှာအခုခံလေးရှိတဲ့အတွက်အခုခံရဲ့တုံ့ပြန်မှုလေးတွေ resistance တွေညားတဲ့အခါမှာခုနကပြောတဲ့တရားစွဲဆိုမှုလေးကိစ္စလေးတွေကလည်းဒါကျေးဇူးကြီးပါပါလာပါတယ်ဒါတရားတစ်ခုလေးကိုကြည့်ပြီးမီဒီယာကိုကျွန်တော်အစိုးမီဒီယာပြောတော့ကအကြောင်းလဲဒါရုပ်ဆိုးတယ်လို့ပြောလို့မရပါဘူးဒါအခုခံသမားတွေရဲ့ assistant ပေါ့ဒီတုံ့ပြန်မှုပေါ့အဲ့တော့ဟိုပါပဲပြောအခုအချိန်ကြီးကတော့မီဒီယာလောကဟိုပါပဲပြောလွတ်လပ်ခွင့်ရလာတဲ့အတွက်ရေးခွင့်တားခွင့်အဝေးပန်းထောက်ပြခွင့်အကြံပေးခွင့်တွေဒါငကူရတဲ့ရလာပါတယ်ဒါကတော့ထူးခြားတဲ့ထူးတက်မှုပါတစ်ဖက်ကလည်းမီဒီယာသမားတွေဘက်ကလည်းကိုတာကိုလုံရဖို့ခင်မွန်နေညီဖို့တိတ်ခါသမားတွေရှိဖို့အာနာတုံးရဲ့စလုံးနဲ့ဒီလိုအားလုံးကယုံကြည်အပ်တဲ့လေးစားအပ်တဲ့တိတ်ခါသမားတွေရှိတဲ့ညတာတဲ့ပြည်လည်မှုတက်နိုင်မလို့ကျင်းနဲ့တိတ်ခါသမားတမရှိတဲ့မီဒီယာတွေဖြစ်ဖို့ကလည်းကျွန်တော်တို့မိကုံးထုတ်ရှားတစ်ဖက်ကရှိနေပါတယ်အဲ့တော့ဒီကြားမှာကျွန်တော်တို့ကတက်နိုင်တာဟုတ်ပဲဒီလိုချိန်ကြည့်ပြီးတွားကြရမယ်တော့ပါခင်ဗျမီဒီယာလောကကခြုံပြောမယ်ဆိုလို့ရှိရင်အခုတနေ့ကထုတ်ဆွင့်ပေးလိုက်တာတော့ပါဦးမင်းသားทีวีตู้เตะเปียงเล่นน่ะแหละดีจ้ะก็เปียงหน่อยมาเลย
ครับโอเคจนกองตุนญิ้งโอ้ไอ้บัดตะพัดก็เมจิมาเลยจนคุณน่ะกูจอมมิสุยပြောသွားလို့အဆွေအဘက်ကသတင်းလွတ်လပ်ခွင့်တွေပို့ပေးလာတယ်အခုဆိုရင်နေ့စဉ်ထုတ်သတင်းစာတွေပါသူတို့ခွင့်ပြုလိုက်ပါပြီအပရတီယာနေစထုတ်မယ်ထင်ပါတယ်အဲ့တော့အဲ့ဒီအခြေအနေကတော့အဆွေအဘက်ကလုပ်တာပေါ့တစ်ဖက်ကမီဒီယာဘက်ကလူတွေမှာကောမီဒီယာဘက်ကအခြေအနေမှာကောဒီဒီမိုကရေစီစနစ်အတွက်ဆင်းသစ်ဖြစ်နေပြီလားဆန့်ကျင်မီနေပြီလို့ပြောလို့နိုင်လားကူအောင်သူညင်းအမြင်ဘယ်လိုရှိပါလဲခင်ဗျညီမမီဒီယာပေါ့
ဟုတ်ကျွန်တော်ဟိုဖတ်ပြတဲ့ဂျာနယ်တွေကတော့အထူးသဖြင့်အကန့်အသတ်ရှိပါတယ်ကျွန်တော်ဂျာနယ်အားလုံးလည်းမဖတ်နိုင်ဘူးပေါ့နော်ဆိုတော့ဒါပေမဲ့ပြရတဲ့ခါကျတော့တချို့အရေးသားတွေကတချို့ဆောင်းပါးတွေကတော်တော်လေးပြောင်ပြောင်မြောင်မြောင်နဲ့ဟိုဝေဖန်တဲ့အနေအထားပြရပါတယ်ဆိုတော့ဒါပေမဲ့လည်းဟိုကျွန်တော်ဖတ်ခဲ့ရသလောက်မှာတော့တချို့သတင်းတွေကလည်းမတိကျတဲ့ဟာတွေရှိပါသေးတယ်နောက်တစ်ခါတချို့ဟိုအနေအထားပေါ့နော်ဟိုစာလုံးပေါင်းတပ်ပုံမှားတာစာလို့ဆိုတော့ဒီလိုမျိုးအားနည်းချက်တွေလည်းရှိသေးတာတော့တွေ့ရပါတယ်ခင်ဗျဆိုတော့ကျွန်တော်ဟိုဖတ်ရတဲ့ဂျာနယ်ကလည်းနည်းတဲ့ခါကျတော့ကျွန်တော်ချုပ်ပြီးတော့ဝေမာမှုတော့မဖြစ်နိုင်ပါဘူ
းတဖက်ပါအခုကသတင်းလွတ်လပ်ခွင့်တွေတော်များပေးလိုက်ပြီးသတင်းစာအစားထုတ်ခွင့်ပေးလိုက်ပြီးစင်စာဖြတ်ဆရာမလို့တော့ဆိုတဲ့အခြေအနေဖြစ်သွားပြီဆိုတော့မီဒီယာဘက်မှာကောကိုအောင်သူငင်းအမြင်ကမီဒီယာဘက်ကနေပြီးတော့ဒီအခြေအနေပေါ်မှာဟိုရင်းကြက်ကြက်နဲ့တွားနိုင်မယ့်အခြေအနေရှိနေပြီလို့မြင်လား
ဟုတ်ကဲ့ဟိုအထူးသဖြင့်တော့ဗျာဒီအခုအထဲမှာလည်းတချို့ပြန်နားနေတော့လုတ်ပါတယ်အထူးသဖြင့်တော့ဒီ conflict ပေါ့ပဋိပက္ခတွေရှိတဲ့အနေအထားမှာသတင်းပို့တဲ့လူတွေကပို့ပြီးတော့ယူဆရမယ်အနေထားပေါ့နော်ဆိုတော့ဒီလိုဟာမျိုးတွေလည်းအထူးသဖြင့်တော့ဒီရခိုင်အရေးကိစ္စတွေနောက်တစ်ခါအခုကချင်ကိစ္စတွေမှာဆိုလို့ရှိရင်ဒါလက်တွေ့ဟိုစီးတာနိုင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီသတင်းစာတွေရဲ့တာဝန်ကြီးပါတယ်သူတို့ကဟိုရှေ့ကိုကြိုပြီးတော့ထောက်ပြမဲ့ကိစ္စတွေရှိတယ်အစိုးရရဲ့စီမံချက်တွေစီမံကိန်းတွေကိုပါဟိုစနစ်တကျဝေဖန်သုံးသပ်ပြတာမျိုးပြည်သူ့အကျိုးအတွက်ပေါ့ဗျာဒါတွေလိုတဲ့အခါကျတော့အဲ့ဒီအပိုင်းမှာဆိုလို့ရှိရင်တချို့လိုအပ်လိမ့်ဦးမယ်တော့ကျွန်တော်ထင်တယ်ခင်ဗျာဟိုသေချာဒီကတော့နိုင်မယ့်အနေအထားမျိုးပေါ့လေ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ line ပေါ်မှာနောက်တူသွားရှင်တူရှိပါတယ်ကိုတီးလည်မှုကြားရမယ်ထင်ပါတယ်ခင်ဗျာတို့တူတုံနဲ့ဆွနေလို့တဲ့ကိုအမြင်ဆွနေလို့ရပါတယ်မင်းများချင်းလည်းမင်းများလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတာဒီသူကတောင်းရတဲ့ဒီမိုဒီလမ်းကြောင်းကလမ်းကြောင်းမှမရောက်ဘူးလို့ကျွန်တော်မြင်ပါတယ် ဘာဖြစ်လဲဆိုတော့ထားရှိအချိန်ဥရီသူကအတိပြီးလာလို့ဖြစ်ပါတယ်ခင်ဗျအခုဘာဖြစ်လဲဆိုတော့အခုတိုင်းသားတွေတားမှာဖြစ်ပြနေတာမှန်ပြီးမှာဖြစ်ပြနေတာအလုံးကြည့်မယ်ဆိုရင်တော့ဗရိယာမြေတွေတိုင်းလာတယ်နော်လက်မလောင်းတောင်ရေဖုန်ကြီးညဟန်းတွေကိုနော်ဒီကဘုန်းကပြင်နေတာခက်ထားရပါပြီပေါ့ဗျာ
ဟုတ်ကဲ့
အဲ့ဒါကိုကြည့်မယ်ဆိုရင်ကျွန်တော်အနေနဲ့ကတော့လုံးဝယုံကြည်မှုမရှိပါဘူးနောက်ပြီးပြင်နေကိုနော်လင်းနဲ့တိုင်းရတာဒီကိစ္စတွေဟာဒါလုံးဝမလို့တဲ့လောက်ထားတဲ့ကိစ္စပါနော်ကိစ္စတွေတို့တိုင်းရတာဖြစ်ပါရဲ့ခင်ဗျဟု
တ်ကဲ့ခင်ဗျ
ာတို့လည်းတိုင်းရတာမဟုတ်ပါဘူးအဲကြောင့်မို့ကျွန်တော်အနေနဲ့ကတော့လုံးဝသဘောမတူဘူးဒီကိစ္စ
ဟုတ်ကဲ့ကိုတီးလက်မှုကျေးဇူးပါခင်ဗျာဒါကိုတီးကိုတီးလက်မှုကအမြင်ပါကျွန်တော်ကိုအောင်သူညင်းကိုမေးချင်ပါတယ်ခင်ဗျာကျွန်တော်ပြီးခဲ့တဲ့နှစ်အတွင်းမှာအစိုးရကလုပ်တဲ့အထင်မှာငင်းငယ်ရေးလုပ်ငန်းစဉ်ဆိုတာတခုပါပါတယ်ခင်ဗျာအဲ့တော့ဒီငင်းငယ်ရေးလုပ်ငန်းစဉ်ဆိုတာတိုင်းသားတွေနဲ့မကပါဘူးတစ်ဖက်ကအပြည်ပရောက်နေတဲ့ဒီမိုစီအင်အားစုတွေနဲ့သူတို့ဆက်ဆံရေးနောက်တစ်ခုကဆွေးနွေးတာတွေပါတယ်လည်းရှိပါတယ်အခုတချို့အဖွဲ့အစည်းတွေဆိုရင်တရားဝင်ဗမာပြည်ကိုသွားတာတွေလည်းရှိအဲ့တော့အစိုးရလုပ်နေတဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေဟာ2012ခုနှစ်ထဲမှာဘယ်လောက်ထိအောင်မြင်မှုရှိလဲကိုအောင်သူညင်းဘယ်လိုသုံးသပ်မိပါလဲခင်ဗျာ
ဟုတ်ကဲ့ဟိုပြောရမယ်ဆိုရင်ပေါ့ဗျာဟိုအထူးသဖြင့်တော့ဒီအခုပချင်းကိစ္စကလွဲရင်ဂျန်နဲ့တိုင်းသားအဖွဲ့တော်များများနဲ့ဟိုဆွေးနွေးနေတာလည်းရှိပါတယ်နောက်တစ်ခါဒီပရောက်နေတဲ့အင်အားစုတွေနဲ့လည်းဆွေးနွေးကြတာရှိတယ်ပေါ့ဗျာဆိုတော့ဒီ2012မှာထူးခြားတာတော့ဟိုကျွန်တော်မြန်မာကရင်ယူလိုအဖွဲ့ကြီးတွေကစလို့ဒီဆွေးနွေးပွဲလမ်းကြောင်းပေါ်ရောက်လာတယ်ဆိုတော့ဒါမဲ့ဟိုကချင်တော့ကြံသေးတယ်ပေါ့ခင်ဗျာဆိုတော့နောက်တစ်ခုကဒီဒီပရောက်နေတဲ့ကျွန်တော်တို့လိုဒီအတိုက်ခံအင်အားစုတော်တော်များများကအခုချိန်မှာတော်တော်များများပြည်တွင်းနဲ့ဟိုအလေပါပဲဖြစ်ဖြစ်ပေါ့ဗျာသွားလိလာတာပဲဖြစ်ဖြစ်ဒီလိုပြန်ရောက်သွားကြတဲ့အနေထားပဲရှိပါတယ်ဆိုတော့ဒါကလည်းကျွန်တော်မြင်တာတော့ဟိုတိုးတက်အောင်မြင်မှုတစ်ခုလို့ပြောလို့ရပါတယ်နောက်တစ်ခုကတော့ဒီ blank list ဆိုခေါ်တဲ့ကျွန်တော်တို့နံပါတ်ပြည့်စီရင်ဆွေးနွေးတဲ့ကိစ္စတွေလည်းတော်တော်များများဖြုတ်ပြီးလိုက်ကြပေါ့ဗျာဆိုတော့အဲ့တော့ဟိုပြောရမယ်ဆိုရင်တော့ဒီအခုညဉ့်ညရေးဆွေးနွေးပွဲတွေကနေနောက်တစ်ဆင့်ဆိုတော့ဟိုအဆင့်ဟိုဆက်မတက်နိုင်သေးပေမဲ့လည်းလောလောဆယ်အနေထားမှာတော့ဟိုဒီလောက်လုံနိုင်တာကတော့တော်တော်လေးဟိုခင်းကြီးတာသွားတယ်လို့တော့ဆိုနိုင်ပါလားခင်ဗျာ
ဟုတ်ကဲ့ကောင်သူငင်းပြောတဲ့တစ်ဆက်ထဲမှာပဲကျွန်တော်ကုကြောမင်းစွေမေးခြင်းပါလေခုနပြည်တော်ပြန်နေကိစ္စပါပြည်တော်ပြန်နေကိစ္စမှာကြိုမကြိုလက်ခံလက်မခံဒီကိစ္စကြီးလည်းတော်များဖြစ်ခဲ့ပါတယ်ဖြစ်တော့အာဒီပေါ်မှာအတွင်းပြင်များပေါ့နော်ဒီမိုစီအင်အားစုတွေပဲဖြစ်ဖြစ်ပေါ့ဟိုပြည်တော်မှာလုံနေတဲ့လူတွေနဲ့ပြည်ပမှာတစ်ချင်းကနှစ်ပေါင်းများစွာလုံနေတဲ့လူတွေနဲ့ဒီကြားထဲမှာကွာဟမှုများရှိနေကြပြီလားဆိုပြီးတော့မိကုန်းတွေတော်များရှိတယ်ကိုကြောမင်းစွေအခုပြည်တော်ပြန်တဲ့အင်အားစုတွေလည်းတွေ့နေပြီဆိုတော့ဘယ်လိုများသုံးသပ်မိလဲဒီအချိန်ကြီးက
ကျွန်တော်ကတော့ဟိုပြောရလို့ရှိရင်နှစ်ဖက်စလုံးရဲ့အခြေအနေတွေကိုကျွန်တော်ကသတင်းစာသမားဆိုတော့ကြည့်ပါလိမ့်မယ်။တစ်ဖက်မှာလည်းတစ်ဖက်ကဒီပြည်တွင်းမှာရှိတဲ့လူတွေကလည်းဒါငါတို့ကဒီမှာပြည်တွင်းမှာနေပြီးတော့ဟလာဟိုသက်ဆိုင်ရာအာဏာရှင်အာဏာပိုင်အစိုးရရဲ့ထိန်းသိမ်းမှုစိတ်မှုခံရတယ်ငါတို့ကဒီမှာနေပြီးတော့ဟလာပြစ်ဒဏ်ဟလာဟိုပြည်သားတွေဟလာမတရားပြင်တန်ခတ်တာတွေဒီခံရတယ်လာဒီမှာတနက်ခါနဲ့ပြင်မာရှိတဲ့လူတွေကတော့ပြင်မာနေပြီးအထဲနဲ့ဆက်ပြက်နေတယ်။အဲသူတို့ကမနေ့တိုင်းမှပြန်လာပြီးတော့ဟလာဟိုအရာရောက်ဖို့လုပ်တဲ့အဆရှိဖြစ်ရင်ဒီဘက်ကမြင်နေသူတဲ့အတန်လူတွေကြားလာရှိတယ်။နောက်တစ်ခါအထဲအပြင်ကနေပြီးတော့ပြန်လာတဲ့လူတွေမှလည်းအပြင်မှာသူတို့အခြေသူတို့ရဲ့ကြိုးစားအထောက်အမှုရတော့လောက်မြန်မာပြည်ရဲ့အခြေအနေရ privilege ရလို့တော့လောက်ဟိုဘာပဲဖြစ်ဖြစ်အကြောင်းအကျောင်းကိုယ့်ရဲ့အထောက်အမှုကတော့အဓိကပါလိမ့်ဆလာနိုင်ငံတကာဆင့်မီတဲ့တက်ကူမှာနိုင်ငံသားပညာသင်ခွင့်ရပြီးလာတဲ့ချူမှာလည်းဆိုတော့ပါရှိတယ်ဆိုတော့ဟိုအထက်ကလူတွေပါမှငါတို့လောက်မသိဘူးဆိုတော့ချူတော်မျိုးနဲ့အကြည့်တယ်ဆိုတော့အတန်မျိုးလေးကြားလာမျိုးရှိအဲ့တော့ဒီမြင်နှစ်ခုကြားမှာဘာပဲပြောဟိုကျွန်တော်ကတတ်နိုင်တော့ဟိုအချိန်တော့ဒီအကြည့်ကျွန်တော်ရှစ်ဆက်ရှစ်အရေးတော်မအတူတူကအလုပ်လုပ်ခဲ့တဲ့လှုပ်ရှားခဲ့တဲ့ဟာလုပ်ပေါ်ကမ်းပဲဒီအကြောင်းသားတွေပဲဒီအဲ့တော့ကျွန်တော်အချိန်ကတော့ဒါဟာနှစ်ဒီနှစ်ဖွဲ့ကြားမှာအုပ်စုနှစ်ခုကြားမှာတက်နိုင်တော့ကျွန်တော်ကတော့ပုံမှန်လင်းလင်းကြောင်းတစ်ယောက်နဲ့ရင်းနှီးတွေ့ဆုံစကားပြောပြီးတော့ကိုယ့်ဘက်ကမြင်တာသူ့ဘက်ကမြင်တာတွေ့ပြီးစကားပြောပြီးနိုင်ဖို့လိုမဲ့ဖြစ်ပါတယ်ကျွန်တော်တို့ community မှာလိုအပ်တာကျွန်တော်တို့စကားမပြောတာပေါ့မျက်နှာချင်းတိုင်းစကားမပြောတာစကားမပြောပြီးကျွန်တော်တို့ရဲ့ community ရဲ့အတီးအားနည်းချက်ကအကူအညီတွေ disagree ပေါ့ဟိုတယောက်နဲ့တယောက်နဲ့အမြင်မတူတာကိုလက်ခံနားလည်ပြီးပေါ့ဒါတွေကကျွန်တော်တို့ကပြောမှဆိုရင်တော့စနစ်တည်နေပေါ့ပညာရေးစနစ်တွေပေါ့သင်ခဲ့တဲ့ဖြည့်တွေ့ခဲ့တဲ့ပညာရေးနဲ့လည်းဆိုင်နေကြအဲ့တော့ဒါတွေကကျွန်တော်တို့ကစကားပြောချစ်ဖို့လိုပါလိမ့်မယ်တယောက်နဲ့တယောက်ပုံမှန်နည်းနည်းပြောတဲ့အခါမှာဒါအရှိတခုဟုတ်လားနားလည်မှုတခုဒီဖက်နဲ့တစ်ဖက်နားလည်မှုတခုရလိုက်ပြီလို့ထင်ပါတယ်အဓိကတော့စကားပြောကြဖို့ပါကြ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းအလီလိုက်စီစဉ်အခုချိန်လဲဆီသွားလို့ပါဘာပြောပြောလာမယ့်2023ခုနှစ်မှာခုနှစ်ထက်ပိုပြီးတော့ကောင်းမွန်လာမယ့်အခြေအနေတွေဖြစ်လာမယ်ဆိုပြီးတော့မျှော်လင့်ရပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးတဲ့ကိုအောင်သူငင်းရောကိုကျော်မင်းစိုးရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းအလီလိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပါခင်ဗျာ